ာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူ600ကျော်နေပြီးကူးစက်နေသူပေါင်း 5,000 မကရှိလာနေတဲ့အမေရိကန်ပြည်ထောင်စုမှာကျန်းမာရေးဝန်ထမ်းတွေကလည်းရောဂါကူးစက်လာနေပြီဖြစ်တယ်လို့နယူးယောက်မြို့ကူးစက်အထူးကူးစက်ရာဝန်ဒေါက်တာဇီယာတက်က VOA ကိုပြောပါရစ်တနေ့ကိုရောဂါအခြေအနေဆိုးသူပေါင်း20နီးပါးကိုကြီးရှုနေရပြီးလောလောဆယ်သူ့ရဲ့လူနာတွေထဲမှာသေဆုံးသူ6ဦးမကရှိနေပြီလို့ပြောပါရစ်ကျမအင်ဂျင်နိုင်ကဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရစ်
ပြောရလို့ရှိရင်တော့ပထမဆုံးလူနာပေါ့နော်ကျွန်တော်ရဲ့လူနာဒီနယူးယောက်မှာပထမဆုံးတည်သွားတဲ့အစုံပေါင်းသွားတဲ့လူနာဖြစ်ပါတယ်ဆိုတော့အသက်82နှစ်အမျိုးသမီးပေါ့နော
်ကျမတို့ကတလောကဆရာကိုရိုင်း
ပထမဆုံးတည်တယ်ဟုတ်ကဲ့ကျွန်တော်ပြောရတော့တည်သွားပြီ
တည်သွားပြီ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာသူကျွန်တော်တို့6ရက်အထိအသက်ကိုကျွန်တော်တို့ဆွဲဆန်နိုင်ပါတယ်ဒါပေမဲ့ပါဖြစ်သွားလဲဆိုတော့ရှေ့ရမြောက်တဲ့နေရာနေစပြီးတော့သူ့ရဲ့ဟာကအရန်ခုံတာမြန်သွားပါတယ်ဆိုတော့ဒါကျွန်တော်တို့အခုလက်ရှိသိလာတဲ့တစ်ချက်ပါပါဖြစ်လို့လဲဆိုတော့ဒီဘိုးဒီနံပါတ်1ကတော့ဒီကိုခံအားရေကကိုဆဲကိုပြန်ပြီးတော့အတက်ကိုတိုက်ခိုက်ပြီးတော့ဒီကိုခံအားခုခံအားရေဒီ inflammation marker ရသူ storm လို့မျိုးပေါ့နော်မုန်တိုင်းလို့မျိုးကိုပြန်ပြီးတော့ဒုက္ခပေးတယ်အဲ့တော့ဒီအဆုတ်ကကောင်းကောင်းအသက်ရှူမရနိုင်တော့အဲ့ဒါကြောင့်လို့တကယ်လို့ oxygen ကိုတရားရတိုင်းလုံးပေးရတယ်ဟို respirator မှာတင်ရတာ one portion နဲ့လူနာတွေဒုက္ခရောက်ပါတယ်နောက်တစ် portion ကတော့ဘာနဲ့ဒုက္ခရောက်လဲဆိုတော့အခုနောက်ပိုင်းကျွန်တော်တွေ့လာတာဘာလဲဆိုတော့နှလုံးမှာရှိတဲ့ muscle ကြီးရောက်တာပါပမာလေးပြောနေတဲ့နှလုံးရောဂါမဟုတ်ပါဘူးနှလုံးရောက်နေတဲ့အတွက်ကြောင့်ဗယံပဒါသွေးခုန်သွားပါတယ်ဒီလူနာဆိုရင် heart rate က200ကျော်အထိဖြစ်သွားတယ်ကျွန်တော်ဆေးပေးလိုက်တဲ့အခါကျတော့30အထိကျသွားတယ်ပြန်ပြီးတော့200ကျော်ပြန်ဖြစ်တယ်ဘလို့မှကျွန်တော်တို့ဘလို့မှထိန်းလို့မရမင်းနဲ့နောက်ဆုံးဒါနဲ့ပဲဒုက္ခရောက်သွားတာပါဟိုကျွန်တော်စပြီးတော့ဒီယောဂါကို much လာပထမဆုံးပတ်မှာဆိုလို့ရှိရင်ကျွန်တော်ပြောလို့ဆိုတော့ကျွန်တော် case ကနံပါတ် 4 ပေါ့အဲ့ဒီမှာ total aboutလေးယောက်ပဲရှိသေးတာအဲတရက်ထဲမှာ၄ case ပဲဖြစ်တာအဲ့ရနေကွာနေ10 case ဖြစ်လာတယ်16 case ဟို20 case ဖြစ်လာတယ်100 case ဖြစ်လာတယ်ကွာအရာကဏ္ဍကနေထောင်ကဏ္ဍဇလန်းကိုစပြီးကျွန်တော်တို့ပြောနေဖြစ်တိုင်းတဲ့တစ်ချက်ကတော့ကျွန်တော်တို့ပို့ပြီးစစ်လာတာလည်းပါပါတယ
်ကိုရိုနာဗိုင်းရပ်စ်ကိုဒီတိုက်ဖြတ်တဲ့နေရာမှာပေါ့နော်အခုတို့နှစ်ဖြားဆေးနဲ့စတင်ကုသနေတဲ့အခြေအနေရောဘယ်လိုရှိလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့အကုန်လုံးသိနေတဲ့အချိန်ပဲပေါ့နော်ကျွန်တော်တို့လုပ်နေပါတယ်အဲ့ဒီမှာ one of the center လည်းပါပါတယ်ကျွန်တော်တို့ဆေးယုံနိုင်ဆေးယုံနိုင်မှာဖြစ်လို့လဲဆိုတော့ကျွန်တော်တို့မှာအမှန်တကယ်ဆေးမရှိပါဘူးဒီနေ့ဒီချိန်ဒီဆေးမရှိပါဘူးဆေးညောင်များစွာကိုတို့စမ်းသပ်ကြတယ်ဒီမှာပါတယ်အဲ့ဒီမှာတော့ဆေးတစ်မျိုးကတော့ကျွန်တော်နှစ်ဖြားဆေးပေါ့နော်ပုံမှန်နိုင်ငံမှာလည်းရှိပါတယ်ဘာလို့ခေါ်လဲဆိုတော့ hydroxy chloroquine လို့ခေါ်ပါတယ် chloroquine ဆေးပေါ့နော်ဒီဆေးကိုသူ့တစ်မျိုးတည်းသုံးတာလည်းရှိပါတယ်သူ့နဲ့သူနောက်ထပ် antibiotic တစ်မျိုးနဲ့တွဲပြီးသုံးတာလည်းရှိပါတယ်ဒီဆေးကဒီ virus ကိုတတ်နိုင်လားဆိုတော့ကျွန်တော်တို့အတိအကျတော့မသိပါဘူးပမာပြရနှစ်ဖြားစေးရတော့နည်းနည်းလေး side effect ပိုများတယ်မှရယ်ဆိုတော့ဟိုတောက်ရတော့နည်းနည်းလေးခက်ခဲတယ်ပေါ့နော်သူ့ရဲ့ပေါ့ newer generation ပေါ့ကျွန်တော်တို့ခေါ်တာတော့ hydroxychloroquine လို့ခေါ်ပါတယ်ဒီ hydroxychloroquine ကအများကြီးဟို side effect အရသက်သာပါတယ်ဆိုတော့ကျွန်တော်တို့ကတော့အများစုကတော့ hydroxychloroquine ကိုအခုသုံးကြပါတယ်ပမာနိုင်ငံမှာဒီဆေးတွေရှိပါတယ်ဒီဆေးတွေကိုတကယ်ရောဂါဖြစ်လာတယ်ဆိုလို့ရှိရင် clinical trial ကိုကြည့်ပြီးသုံးပါကျွန်တော်တို့ dosage အစသုံးပုံသုံးလေးမတူပါဘူးကျွန်တော်ကံပြားဆေးလိုမျိုးသုံးတာမဟုတ်ပါဘူးကျွန်တော်တို့ကပထမဆုံးကျွန်တော်တို့ခေါ်တဲ့ day number 1မှာ loading dose ဆိုတာရှိပါတယ်ဆိုတော့ high dose ဆိုကျွန်တော်တို့ပြစ်ပေးလိုက်တယ်ပြီးတဲ့အခါကျတော့မှ day number 2 to 5 5ရက်ပဲကျွန်တော်တို့လုပ်တာပါဆေးရုံတိုင်းဆေးရုံတိုင်းမှာကျွန်တော်တို့5ရက်ပဲလုပ်တာပါ basic blood test ကိုကျွန်တော်တို့ကြည့်တယ် x-ray ကိုကြည့်တယ်အဲ့ဒါနဲ့ပဲကျွန်တော်တို့ diagnose လုပ်နေတာပါ x-ray ဆိုးွားနေလို့ရှိတကယ်သိတာပါတယ်တကယ်နေ့တိုင်းကြည့်နေလို့ရှိရင်အကျိုးလူနာတွေဆိုရင်စောင့်တော့မစောင့်တော့ဘာဖြစ်လို့လဲဆိုတော့အသေးနှုန်းအများများပါတယ်အမဘာဖြစ်လို့လဲဆိုကျွန်တော်ဆိုလို့ရှိရင်ဒီစပြီး trial စ run နေချိန်ဆိုဂျာတာပရီနီဆိုလို့ရှိရင်ဂျာတာပရီနီမှာကြည့်တယ်တောက်ကြနေမှာသုံးသွားပါတယ်မနေ့ကဆိုလို့ရှိရင်လည်းကျွန်တော်လင်မယားနှစ်ယောက်ကိုကြည့်တယ်အဲဒီနေ့မနေ့မှာတယောက်သုံးသွားပါတယ်နောက်တယောက်ကလည်းချိန်နေမကောင်းပါဘူးဆိုတော့တကယ်လက်တွေ့ကျွန်တော်တို့လုပ်နေတဲ့အချိန်မှာနေ့စဉ်နဲ့အမြတော်တော်ကြီးကိုဟိုစိတ်မကောင်းစရာအကြောင်းအရာအများကြီးတွေ့ရပါတယ
်ဆရာတို့လိုပေါ့နော်ဒီကျမကြီးဝန်တန်းတွေဆရာဝန်တွေအထုကူတွေသူနာပြုတွေပေါ့လေအဲ့ဒီရှေ့တန်းကနေပြီးတော့အလုပ်လုပ်နေရတဲ့လူတွေမှာရောဒီ virus ကူးစက်ခံရတဲ့အနေအထားမျိုးပေါ့နော်အမေရိကန်ပြည်ထောင်စုမှာရှိနေပြီလား
ဟုတ်ကဲ့ရှိပါတယ်ကျွန်တော်တို့တရားတော်ကတော့နတ်စမတယောက်ဒီ Midwest မှာတရားအသက်ဆုံးရှုံးသွားတယ်လို့ကျွန်တော်ကြားရပါတယ်ကိုနာမည်ဟိုအရောသူတို့ဒီလိုတင်းတက်လာတယ်ပေါ့လေနောက်တစ်ခုကတော့လက်ရှိအနေထားကတော့ကျွန်တော်သိတဲ့လောက်ကတော့နယူးယောက်မှာဆရာဝန်2ယောက်လောက်တော့ဟိုအရေးပေါ်အခြေအနေမှာရောက်နေတယ်နယူးယောက်ဆိုကျွန်တော်ဒီ Brooklyn မှာပေါ့နော်ဆေးရုံတရုံမှာအဲ့လိုအရေးပေါ်အသက်ရှူဆက်ပေါ်မှာရောက်နေတယ်လို့ကျွန်တော်တို့သိပါတယ်နောက်တစ်ခုကပထမဆုံးလူနာသွားတဲ့နယူးယောက်စီးတီးမှာရှိတဲ့ဆေးရုံမှာဆရာဝန်ရော ตุนาบิวเนาะอะกูปอเนาะไอ้เตียวก็3ยาวหลอกไอ้มาดูกูเรสปิเรเตอร์ปอมายောက်นี่เนี่ยรู้ตะดิงจาบาเนี่ยแล้วตัวก็တော့ดีวอชิงตันสเตทปอเนาะไอ้เอเวอร์กรีนเฮลท์ဆိုတဲ့နေရာမှာအရန်အသေးပြောင်းများပါတယ်ไอ้နေရာမှာလည်းဆရာမနေဒုက္ခရောက်တယ်ဆိုတော့ကျွန်တော်တို့မီတင်လုပ်တဲ့အချိန်မှာကျွန်တော်တို့တွေ့ပါတယ်
နယူးယောက်မြို့ကကုဆတ်အထူးကုဆရာဝန်ဒေါက်တာဆေယာတက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်